နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ကာဂျီနယ်အများဆုံးဖမ်းဆီးခံခဲ့ရတဲ့တိုင်းနယ်ပြည်နယ်အသီးသီးကအကျဉ်းသား2000ကျော်ဒီကနေ့ဇွန်လ30ရက်နေ့မှာပြန်ပြီးတော့လွတ်ပေးလိုက်ပါပြီ။နိုင်ငံတော်ဝန်ကအကျဉ်းဆောင်အသီးသီးထဲမှာရာနဲ့ချီပြီးတော့လွတ်ပေးတဲ့အထက်မှာလည်းသတင်းသမားတချို့ပါဝင်ပါတယ်။ဖမ်းဆီးထိန်းသိမ်းထားခံရတဲ့အချိန်ထဲမှာအကျဉ်းဆောင်နေထဲမှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ဒီကနေ့ပြန်လွတ်လာသူတချို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညူကပြောပြပေးပါရှင်။
နိုင်ငံတော်ဝန်လုံးမှရှိတဲ့အကျဉ်းဆောင်သီးသီးကနေပြီးတော့ဒီကနေ့ပြန်လွှတ်လိုက်တဲ့အကျဉ်းသားအရေအတွက်ဟာစုစုပေါင်း2296ဦးရှိတယ်ဆိုပြီးတော့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကထုတ်ပြန်ပါတယ်။အကျဉ်းဆောင်ထဲမှာလူခွင့်ချိုးဖောက်မှုတွေရှိတဲ့အကြောင်းဒီကနေ့ပြန်လွှတ်လာတဲ့လူငယ်တဦးက VOA ကိုပြောသွားပါတယ
်။လူခွင့်နဲ့ပတ်သက်ပြီးတော့အထက်ထဲမှာတော့အပေါ်တော့ဘာမှအခွင့်အရေးမရှိတော့ဘူး။ငါလေးတိကျမှထားထားပြီးတဲ့ခါကျတော့ဒီအထက်ထဲမှာလည်းဘာမှသိစားခွင့်လည်းမရှိဘူး၊ပြောခွင့်လည်းမရှိဘူး။ဟာလည်းဘာမှသူကဘူးမှလည်းခွင့်မရှိဘူး။ဒီလိုအပြန်ပြီးတော့ကိုယ်တင်ကြချက်ပေါ်လဲဟုတ်အတိမတ်မရှိဘူ
းဒီကနေ့မနေ့အစောပိုင်းမှာပြန်လွှတ်မယ်ဆိုပြီးတော့ကနေဦးသတင်းတွေထွက်ပေါ်ခဲ့ပြီမဲ့ပြန်လွှတ်မယ်အရေးအတွက်ကိုအခုမနေ့ပိုင်းကြတော့မှထောင်အောင်ပိုင်းတွေကစစ်စစ်မှုလုပ်ခဲ့ရတာပါဒီအတွက်ကြောင့်မလို့အချိန်ကြန့်ကြာမှုတွေဖြစ်ခဲ့ပြီးတော့ညနေပိုင်းအထိအကျဉ်းသားတွေကိုပြန်မလွှတ်နိုင်ခဲ့ကြောင်းအစ်စိန်ထောင်ရဲ့ဒီကနေ့အခြေအနေကိုကြည့်နေတဲ့တရားလွှတ်တော်ရှင်ဒေါ်ဇာလီကပြောပါတယ
်အစ်စိန်အကျဉ်းသားကတော့သူပြောတာတော့တမကို950ပတ်ဝန်းကျင်လို့ပြောပါလေရှင်လွှတ်မယ်အချိန်ကိုသူတို့အတိအကျမပြောနိုင်ဘူးကျေးဇူးရတော့ပြောတာတော့တော့ဒီနေ့မနက်9နာရီလောက်မှထောင်ဝန်ထမ်းတွေရဲ့လက်ထဲကိုအလွတ်မဲ့သူရဲ့စရင်ပေါ့နော်ကြောက်တာဖြစ်တဲ့အတွက်တော့သူကကြည့်ဖြစ်နေရတယ်ပေါ့နော
်ရန်ကုန်အေးစိန်တောင်အပြင်ကချင်ပြည်နယ်မြစ်ကြီးနားချင်းပြည်နယ်ဟာခါမန္တလေးဥပုထောင်သတင်းနာရီတိုင်းဒဝဲ ERI တိုင်းပသိမ်စတဲ့ကျင်းအောင်တွေရှိမှလည်းမိသားစုဝင်တွေကပြန်လွတ်လာသူတွေကိုညနေပိုင်းအထိစောင့်ဆိုင်းခဲ့ပါတယ်အများစုကဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေဖြစ်ပြီးတော့ရစသက်ကြီးဥပဒေပုံမှ905ကာကြီးနယ်ပဲအမှုဖွင့်ဖမ်းဆီးခံရတာများကြောင်းရောင်ကဖမ်းဆီးခံလူငယ်တွေရဲ့အမှုကိုလိုက်ပါကူညီပေးနေတဲ့တင့်အတွက်ရှင်းနေများအဖွဲ့ကတရားလွှတ်တော်ရှင်းနေဒေါ်သွတ်သွဲဆူးကပြောပါတယ
်950ကျော်ထက်ကြားတယ်ဒါပေမဲ့မနေ့ကကြားတော့920ကြားလာဒီအင်းစိန်ထောင်လေးလောက်ကဆိုဒါ၄ချိန်ရအများစုကတော့905တက်စားပြီးကိုလည်းမြတ်ဒီမှာပါတဲ့သူတွေပေါ့နော်အဓိကထားပြီးထုတ်တယ်လို့ပြောတယ်သူပြီးတော့ကျတဲ့ sign line နဲ့ပြန်ဖြန်းကြည့်ခံရတဲ့သူတွေပေါ့
ရန်ကုန်အေးစိန်ထောင်ကပြန်လွတ်လာသူ922ဦးရှိခဲ့တာမှာပြန်လွတ်လာသူအားလုံးကိုတက်ဆိုင်ရာမြို့နယ်ရဲစခန်းတွေစီကိုဘတ်စကားတွေနဲ့ခွဲပို့ပြီးတော့ပြန်လွှတ်ပေးခဲ့တာလို့ရှင်းနေဦးခမောင်မြင့်ကပြောပါတယ
်ဆောင်းကနေလို့ရင်လူတွေသားများပြီးထောင်ရှိမှာဟိုစုဝေးဖြစ်မှာဆိုလို့ပဲအဲ့ဒါရဲစခန်းတွေကိုကျွန်တော်တို့ဒီ WDF တွေနဲ့ပြင်ပြီးတော့ခေါ်သွားပေးမှာလို့အဲ့ဒီရဲစခန်းတွေကပဲစတဲ့အမိသားစုတွေလာကြတယ်ကွန်ဖရင့်ချ်ပွဲပေါ့နော်ဆောင်းမင်းကြီးနဲ့ကျွန်တော်ပြည်သူပြည်သား
စစ်တပ်ကဖေဖော်ဝါရီလတရက်နေ့နောက်ပိုင်းမှာလူပေါင်း6400ကျော်ကိုဖမ်းဆီးခဲ့ပြီးတော့200ကျော်ကိုတော့ထောင်ဒဏ်ချမှတ်ခဲ့တဲ့ကြောင်းနိုင်ငံရေးကျင်းသားများကကွန်ဂရက်ဆက်ရှော့ရဲ့တင် EPP ကထုတ်ပြန်ပါတယ်တချို့ကဒီစစ်ကြောစခန်းတွေမှာစစ်ဆေးမင်းများခံရပြီးမှအကျဉ်းဆောင်ကိုရောက်လာကြတာပါအကျဉ်းဆောင်ထဲမှာနှိပ်စက်ညှဉ်းပန်းမှုတွေရှိနေတယ်လို့ပြန်လည်လာသူတွေကပြောဆိုနေတာတွေလည်းရှိပါတယ်EPP ရဲ့မှတ်တမ်းတဲ့သုတေသနဌာနကကုဆမ်မင်းကတော့ပြည်သူတွေရဲ့လုံခြုံမှုအခြေအနေဟာစိုးရိမ်ရမှအဆင့်ကိုရောက်နေပြီလို့ဆိုပါတယ
်။ဒီကိစ္စကတော့ကမှဟိုလည်းလောက်ကတည်းကအားမရဒီလိုပုံမှန်တက်ကြရတာလေ။လောက်ကြအောင်ကျွန်တော်ရှိတာလေ။ရှင်လည်းဒီကိစ္စရတဲ့အကောင်လုံးချုပ်ောက်ခံရတဲ့ကိစ္စအဖြစ်ပါတယ်။
905ကကြီးနဲ့အမှုဖွင့်ခံထားတဲ့အမှုပညာရှင်24ဦးကိုလည်းအမှုရုပ်သိမ်းတဲ့အကြောင်းစစ်ကောင်စီကမနေ့ကကြေညာခဲ့ပြီးတော့စနပြလှုံ့ဆော်မှုတွေထပ်လုပ်မယ်ဆိုရင်တော့ထိရောက်ရေးယူသွားမယ်ဆိုတော့ကြေညာချက်မှသတိပေးထားပါတယ်။ဖန်ရန်ထုတ်ခံရသူကလည်း2000နီးပါးကိုရှိနေပါတယ်ခင်ဗျာ
။နိုင်ငံတော်အချင်းအောင်တီတီကနေအချင်းသား2000ကျော်ပြန်ပြီးလွတ်လာတဲ့သတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။